ထိုင်းနိုင်ငံရွေးကောက်ပွဲကိုမတ်လ24ရက်တနင်္ဂနွေနေ့မှာကျင်းပတော့မှာဖြစ်ပြီးထိုင်းပြည်သူတွေကတော့ထိုင်းနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်ရှောင်နိုင်ရေးအတွက်မဲပေးဖို့ပြင်နေကြပါပြီဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်နေတဲ့ထိုင်းစစ်တပ်အကြီးအကဲပရာရွတ်ချန်အိုချာကလည်းဒီရွေးကောက်ပွဲကနေသူ့အနိုင်ရရင်ဒီမိုကရေစီနိုင်ငံအဖြစ်ပြောင်းလဲပေါ်ဆောင်ပေးမယ်လို့မဲဆွယ ေးမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအီတီပွန်ဘွန်ပရာကူကဒီနှစ်ဆန်းမှာကြေညာခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကတော့ဒီရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်သူ့ရဲ့စစ်အစိုးရဦးဆောင်တဲ့ထိုင်းနိုင်ငံကိုပြည်သူတွေကဒီမိုကရေစီနိုင်ငံဖြစ်နေဖော်ဆောင်ပေးတဲ့အနေအထားဖြစ်လာမယ်လို့ပြောပါတယ်။ဝန်ကြီးချုပ်ပရာယုတ်ရဲ့အနေအထားကိုကြည့်ရင်ဒီပမာခိုလုံးနေတဲ့ရှင်နဝတ်မိသားစုဟာသူ့အတွက်အကြီးမားဆုံးချင်းချောက်မှုတစ်ခုဖြစ်နေပြီးဒီမိသားစုကိုထောက်ခံသူတွေသူ့ပဲပါလာအောင်သူ့ဘက်လောက်လုပ်နိုင်မယ်ဆိုတာပေါ်မှာမူတည်နေပါတယ်။ဒါပေမဲ့ဗိုလ်ချုပ်ကြီးပရာယုတ်ဝန်ကြီးချုပ်ယာရုပြန်မရနိုင်ဘူးလို့ယူဆကြသူကတိတ်ကိုနှဲပါတယ်။ဘာကြောင့်လဲဆိုတော့ထိုင်းဖွဲ့စည်းပုံအခြေခံဥပဒေကစစ်တပ်ကိုအယက်သားအစိုးရဖွဲ့စည်းရေးမှာအစင်အလာမရှိခဲ့တဲ့လုပ်ပိုင်ခွင့်တွေပေးထားတယ်လို့အတိုက်ခံပါတီတွေဆိုတာကလည်းစစ်အာဏာသိမ်းမှုအောက်မှာ၅နှစ်ကြာတင်းကျပ်စွာအုပ်ချုပ်မှုကိုခံခဲ့ရတာမို့စစ်တပ်တွေကအခြေအနေတိတ်ကောင်းနေတာပါ။ထိုင်းဝန်ကြီးချုပ်ဟောင်းဖြစ်တဲ့ဒီမိုကရက်တစ်ပါတီခေါင်းဆောင်အဘိစစ်ဝိချာဂျီဝါကတော့ဒီချိန်ဟာအာဏာရှင်တန်တရာလင်းနေတဲ့ထိုင်းနိုင်ငံအတွက်ပြောင်းလဲဖို့အခွင့်အလမ်းတစ်ခုလို့ဗိုလ်တော်ဖူးနေမှာ AP သတင်းဌာနကိုပြောပါတယ်
။ Well, it's important for the whole country. I think it's a chance now to get the country out of the cycle of dictatorship and corrupt governments.
နိုင်ငံအတွက်အရေးကြီးဆုံးကတော့အာဏာရှင်စနစ်နဲ့အဂရိလိုက်စားတဲ့အစိုးရရဲ့လက်ထက်တန်တရားလဲနေရကိုအဆုံးသတ်စေဖို့ပဲဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာထိုင်းနိုင်ငံအတွက်စီးပွားရေးလင်းလင်းမြန်မြန်ပြန်အားကောင်းလာစေဖို့နဲ့အနာဂတ်အတွက်အစီအစဉ်ချမှတ်လှုပ်ဆောင်ဖို့အခွင့်အရေးပဲဖြစ်ပါတယ်
။အဘိစစ်ရဲ့ဒီမိုကရက်ပါတီ၊ဖွေထိုင်းပါတီနဲ့ Future Forward အပါအဝင်စစ်အစိုးရကိုဆန့်ကျင်တဲ့ပါတီတွေပူးပေါင်းပြီးအမတ်နေရာ160လောက်အနိုင်ရနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့ American အခြေစိုက်နိုင်ငံခြားဆက်ဆံရေးကော်မတီကတော့ထိုင်းနိုင်ငံရဲ့တနင်္ဂနွေရွေးကောက်ပွဲမှာဘာရလက်ပဲရရထိုင်းရဲ့နိုင်ငံရေးတင်းမာမှုအနေအထားကိုတော့ပြေလျော့ဖို့ဖြစ်မလာစေနိုင်ဘူးလို့မကြသေးခင်ကပဲသုံးသပ်ခဲ့တာပါ။တကယ်တော့ထိုင်းနိုင်ငံကမင်းဆန္ဒရှင်52တန်းဟာအောက်လွတ်တော်အမတ်နေရာ900အတွက်မဲပေးချာမှာဖြစ်တယ်လို့အမတ်နေရာ350ကတိုက်ရိုက်ရွေးကောက်မှာဖြစ်ပြီးကျန်နေရာ150ကလူလူကြိုက်တဲ့ပါတီကိုရွေးချယ်ကြမှာဖြစ်ပါတယ်။အထက်လွှတ်တော်ကအမတ်နေရာ250အတွက်ကတော့ထိုင်းစစ်တပ်ကပဲရွေးချယ်မှာဖြစ်ပါတယ်။ဒါဟာဗိုလ်ချုပ်ကြီးပရာယုတ်နဲ့သူ့ရဲ့ဖလန်ပရာချရတ်ပါတီအတွက်အားသာချက်ဖြစ်ပါတယ်။နောက်တက်လာမယ့်ဝန်ကြီးချုပ်အသစ်ကိုလွှတ်တော်နှစ်ရက်စလုံးကရွေးချယ်မှာဖြစ်ပြီးသူ့အနေနဲ့အမတ်နေရာ126နေရာပဲထပ်ရဖို့လိုအပ်တာဖြစ်ပြီးတခြားနိုင်ငံရေးပါတီတွေအနေနဲ့ဆိုရင်တော့အမတ်နေရာက386နေရာလောက်လိုအပ်နေတာဖြစ်ပါတယ်။ဒါအပြင်နိုင်ငံရေးပါတီပေါင်း80လောက်ကကိုယ်စလဲလောင်းတသောညောပါဝင်ရှင်ပြိုင်ကြမယ်ဒီရွေးကောက်ပွဲမှာ RUM Plan Prachachap ထိုင်းပါတီနဲ့ပြည်သူ့ပြုပင်ရေးပါတီတို့နဲ့လည်းမဟာမိတ်ဖွဲ့နိုင်တဲ့အနေအထားရှိနေပါတယ်။ရွေးကောက်ပွဲကျင်းပမယ်လို့ကြေညာခြင်းကပရောဂျက်ကိုယ်တိုင်ဝင်ပြီးအရွေးခံဖို့စီစဉ်ခဲ့တဲ့အပြင်ရွေးကောက်ပွဲအတွက်တစ်နှစ်ပတ်လုံးသူကိုယ်တိုင်မဲဆွဲခဲ့ပြီးတခြားဘသူကိုမှဝင်ခွင့်မပြုခဲ့တဲ့အတွက်သူပဲအနိုင်ရမယ်လို့ခံမှန်းထားရကနေပြီးခဲ့တဲ့ဗိုလ်တော်ဖူးနေကတခြားနိုင်ငံရေးအင်အားစုတွေကိုပါစပြီးမဲဆွဲဖို့ခွင့်ပြုခဲ့တာကြောင့်အခြေအနေဟာထူးခြားလာတာဖြစ်ပါတယ်။2019ထိုင်းရွေးကောက်ပွဲအလားအလာနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုမတ်လ20ရက်နေ့ကထိုင်းနိုင်ငံသားသတင်းတောင်များအတင်း FCCD မှာပြုလုပ်ခဲ့ပြီးဒီရွေးကောက်ပွဲဟာတိတ်ကိုစိတ်ဝင်စားစရာကောင်းတယ်လို့ပြောသူကထိုင်းနိုင်ငံရဲ့တမိုင်းဆိုင်အုပ်ကိုပူတွဲရေးသားသူ Chris Baker ဖြစ်ပါတယ်
။ And we cannot tell what's going to happen because it's been 8 years since the last completed election.
ရွေးကောက်ပွဲရလကဘယ်လိုထွက်လာမလဲဆိုတာကိုပြောဖို့ခက်တဲ့အကြောင်းရင်းကအရင်ရွေးကောက်ပွဲကျင်းပခဲ့တာက၈နှစ်ရှိသွားပါပြီ။မဲဆန္ဒရှင်အစ်စ်က9တန်းရှိပါတယ်။လွန်ခဲ့တဲ့9နှစ်စစ်တပ်အာဏာသိမ်းခဲ့စဉ်အတွင်း နိုင်ငံရေးဆွေးနွေးမှုတွေကလည်းတိတ်ကိုနေခဲ့ပါတယ်အခုယူကဝဲအတွက်လူလူသဘောထားစစ်တမ်းကောက်ခံမှုတွေအနှံ့လုံနေတာတွေ့ရပေမဲ့စစ်တမ်းမှပြောတဲ့သူအ ਨੇ ဆုံးထက်ဝက်လောက်ကဘယ်သူကိုမဲပေးမယ်ဆိုတာကိုမဆုံးဖြတ်ရသေးဘူးလို့ဖြေကြပါတယ်ဒါကသူတို့ဘယ်သူကိုမဲပေးမယ်ဆိုတာကိုထုတ်မပြောခြင်းလို့လည်းဖြစ်နိုင်ပါတယ်ယူကဝဲမဲပေးရမှာစိတ်ခံစားချက်အရမဲပေးကြဖို့များပြီးစဉ်းစားသုံးသပ်ပြီးမဲပေးတာမျိုးကနည်းလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ရွေးကောက်ပွဲမှာအစိုးရဝန်ထမ်းတွေဝင်ရောက်ရှင်းပြမှုကိုတားမြစ်ထားတဲ့အတွက်ထိုင်းရွေးကောက်ပွဲကော်မရှင်ကပရာယုတ်ကိုအစိုးရဝန်ထမ်းအဖြစ်ကနေပယ်ဖျက်ပေးခဲ့ပါတယ်။ထိုင်းနိုင်ငံမှာ1932ခုနှစ်ကစပြီးစစ်တပ်အာဏာသိမ်းမှုအနည်းဆုံး73ကြိမ်ဖြစ်ပွားခဲ့တာပါ။